မြန်မာနိုင်ငံမှာနာဂစ်မုန်တိုင်းကြောင့်အိုးပြက်အိမ်ပြက်ပြီးတော့ခိုခိုးရမဲ့သွားကြလို့ဒုက္ခတွေအများအပြားဟာဘေးလွတ်ရာဒေသတွေကစတင်ကြောင်းဖုံးကြီးကြောင်းတွေလိုနေရာတွေမှာခိုလုံခဲ့ကြရပေမဲ့အခုတော့ကြောင်းဖွင့်ရာသီရောက်တော့မှာဖြစ်တာကြောင့်နေရာရင်းကိုပြန်ချဖို့အာဏာပိုင်တွေကဖိအားပေးနေကြတယ်လို့ဒေသခံတွေနဲ့စေတနာဝန်ထမ်းကူညီနေသူတွေကပြောပါတယ်ဒါပေမဲ့စားစရာနေစရာချို့တဲ့နေစဲဖြစ်တဲ့နေရရင်ဒေတာတွေမှာလည်းနေရေးထိုင်ရေးအတွက်အခက်တွေ့နေကြတဲ့ဒုက္ခတွေရဲ့အကြောင်းကိုကိုအောင်လွင်ဦးကစုံစမ်းထားပါတယ်။ကဲကိုအောင်လွင်ဦးရေသိရတာတွေပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ခင်ဗျာ။မြန်မာနိုင်ငံမှာဒီတစ်ပတ်ထဲကြောင်းနေပြန်ဖွင့်တော့မှာဖြစ်တာမို့လေမုန်တိုင်းဘေးဒဏ်ခံရသူတွေအနေနဲ့သူတို့ခိုလုံနေတဲ့စာတင်ကြောင်းတွေကထွက်ခွာဖို့အာဏာပိုင်တွေကဖိအားပေးစိတ်ခိုင်းမှုတွေရှိနေတယ်လို့ပြောကြတာပါ။အေရဝီတိုင်းနဲ့ရန်ကုန်တိုင်းတွေကမြို့တွေရွာတွေမှာရှိတဲ့စာတင်ကြောင်းဖုံးကြီးကြောင်းခရံဖျားကြောင်းနေလို့နေရာတွေမှာခိုလုံနေတဲ့လေမုန်တိုင်းဒုက္ခတွေတွေကျောင်းပွင့်ရာစီမတိုင်မီခိုလုံရနေရာတွေကထွက်ခွာကြဖို့နောက်လေဘေးစင်မိသားစုတွေကကလေးတွေနေရရင်ပြန်ကျောင်းတက်ကြဖို့အာဏာပိုင်တွေကစိတ်ခိုင်းနေတာလို့စေနာဝန်နဲ့ကူညီလှုပ်ဆောင်နေသူတွေကပြောပြကြတာပါ။အ
ဲမဟုတ်ပါမှာဆိုတော့ကောင်းမောင်းထုတ်လိုက်ပြီဖြင့်သူတို့ရေကျောင်းပွင့်တော့မယ်ဆိုနေရာနဲ့မဲ့တယ်ဆောက်ပြီးပွင့်တော့မှာလို့အကုန်လုံးပြန်ထုတ်လိုက်ပြီဖြင့်ခုဘာမှမရှိသေးလို့ရှိမှလေဘာပြစ်စီမှလည်းမရှိဘူးအခုရောက်သွားတဲ့နေရာကိုဟိုတနေ့ရောက်တဲ့နေရာပါဆိုရင်သူတို့ပြန်နှုတ်လိုက်တာရောက်သွားတာသွားတယ်ဆိုတော့သူတို့ကဘာပြစ်စီမှမရှိဘူးဆန်လေးတကြီးပဲရသေးရဲ့ဆိုတော့အားလုံးစုပြီးဖုံးကြောင်းလေးမှာထင်နေရတာပေါ့နော်။ရွာထဲမှာတချို့ဖုံးကြောင်းလေးတွေတင်းနေတာရှိတယ်။အဲ့ဒီသူတို့ကျောင်းပိုင်းနဲ့ရွာလေးရဲ့ဖုံးကြောင်းလေးတွေမှာစုနေကြတာရှိရဲ့ဆက်။ဆံမိုးဝင်မျိုးပေါ်ကဖုံးကြောင်းလေးတွေပြန်နှုတ်လိုက်ပြီးဗီဒီယိုကဖုံးကြောင်းလေးတွေကအကုန်ပြန်နှုတ်လိုက်ပြီးဟိုစာပိုလေးဘက်ကလူတွေများတယ်။အဲ့မဟုတ်ဘူးမှာလေ။
ကျောင်းကိုနှစ်ရက်နှစ်ကိုဆက်မယ်လို့ကျွန်တော်ကြားတယ်
ကျွန်တော်ကြားတော့အလုံးခွေတန်းခွေရန်သူဖျားရောက်မှာအခုလုံနေရဲ့ဟိုပါပေါ့အဲတော့ဒါဒုက္ခတွေကိုနှင်ထုတ်လိုက်တာတော့ကျွန်တော်သိရယ်အလုံးပေါင်းအင်တော်900လောက်ရှိနေတယ်အဲ့ဒါတွေလည်းနှင်ထုတ်တယ
်မွန်တိုင်းတန်ကျောင်းကျောင်းသားတန်းညော်စာတင်ကြားနေတဲ့ကျောင်းပေါင်း4000လောက်ပျက်စီးခဲ့ပြီးတော့ကျောင်းဆရာဆရာမအနည်းဆုံး100ကျော်သေဆုံးခဲ့တယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကခန့်မှန်းထုတ်ချက်ထားတာပါဒီလိုစိုးစိုးဝါးဝါတန်ခံခဲ့ရတဲ့နောက်ကလေးငယ်တွေကိုကျောင်းပြန်တက်ဖို့အာဏာပိုင်တွေကအခုလိုစိတ်ခိုင်းနေပေမဲ့လည်းကျောင်းဖွင့်ရာသီကျောင်းပြန်တက်နိုင်မဲ့အခြေအနေတွေကတော့မရှိဘူးလို့လေဝိကေစေးလုပ်ငန်းတွေကိုစေနာဝင်နဲ့လောက်ကင်နေသူတွေကပြောပါတယ
်အိမ်တွေကမရှိတော့ဘူးဗျပြန်ဆောက်စီရဝလုံးနေရာဆက်ကြည့်တယ်ပြောတာနောက်ပြီးအဲ့မှာရှိတယ်ပိုကလေးပဲလဲရောက်တယ်တနည်းပင်တွေရှိတယ်တနည်းပင်တွေကအကုန်လုံးပြတ်ကျပြီးတော့ထူစရာတိုင်လည်းမရှိမိုးစရာမိုးလည်းမရှိတဲ့နေရာဗျာဘယ်လိုလုပ်အရှင်ပြင်းလေအခုချိန်ဒီကျွန်တော်တို့သွားတဲ့ချိန်ဒီအခုညီစွာမမဲရမရလို့ဒါအစိုးရမှမဟုတ်အစိုးရအပေါင်း UN ဖွဲ့စည်းတွေကတခုမှမမဲရသေးတဲ့ရွာတွေကအများကြီးဒါအဲ့လိုဆိုတေးသေးချာချာစနစ်တကျနဲ့အခုညီတွေအများဆုံးနဲ့အများဆုံးမြန်မြန်ရောက်မှကိုအရှင်ပြင်းမဲ့သဘောရှိတယ
်ဒီလိုခိုလုံရနေရာတွေကထွက်ခွာလို့တပူပေါ်နှစ်ပူစင်အခက်ကြုံနေရတဲ့ရန်ကုန်မြို့ကလေဘေးဒုက္ခသည်တယောက်ကသူ့ရဲ့အခုညီမဲ့ဖြစ်နေရပုံကိုတော့အခုလိုပြောပြပါတယ
်ကျွန်တော်လည်းအခုချိန်ဒီပြန်ပြီးတော့မဆောက်နိုင်ဘူးအလုပ်ကလုပ်ငန်းဆိုင်ငယ်ကလည်းအဆင်မပြေဘူးဒါမှဘယ်မှာသွားလို့လောကဆင်မပြေတဲ့အတွက်ကျွန်တော်အိမ်ကိုလည်းကျွန်တော်တော့အခုချိန်ဒီပြိုတဲ့အချိန်ဆက်တော့မဖြစ်ရတာသေးဘူးဒီတိုင်းပဲကျွန်တော်ထားရတယ်အခုအချိန်မှာအရေးကြီးဆုံးကတော့ကျွန်တော်တို့အိမ်ပြန်ဆောက်နိုင်ဖို့နဲ့စောက်ဝတ်နေရေးပဲအရေးကြီးတာပါပဲအဓိကတော့အဲ့ဒီဟာပဲအလုံးမလုံးနိုင်ကြသေးတဲ့အတွက်အဓိကကတော့စားရေးနဲ့နေရေးပေါ့အဲ့ဒါပဲခက်ခဲနေတာပါအရင်တော့ဆိုလို့ရှိရင်တော့ဘုန်းကြီးကျတဘာယုံကလက်ခံထားတယ်ပေါ့နော်အခုဘုန်းကြီးကျတဘာယုံကလည်းလက်မခံတော့ဘူးအဲကိုယ့်အိမ်ကိုပြန်နေရတယ်မိုးလေလေလာပြီလို့ရှိရင်ဖြစ်လို့ကြုံလို့ပဲမွေးရမှာနေရတယ်အိပ်ရတယ်ဒီလိုပဲမွေးရစားတော့အဲ့လိုပဲလောက်ကင်နေရတယ်ဘယ်မှာမှတက်ခိုးစရာနေရာမရှိတော့ဘူးဘာလဲလက်မခံဘူ
းကိုလိုရမဲ့ဖြစ်နေတဲ့ရန်ကုန်တိုင်းတကုံမြုံသစ်အရှေ့ပိုင်းမြို့နယ်ကလေဘေးတင်ဒုက္ခတွေတူဖြစ်ပါတယ်လေဘေးတန်တင်သူတွေကိုအခုလိုကိုလိုရနေရာတွေကနေဖယ်ရှားဖို့ဆောင်ရွက်နေတာတွေဟာအတင်းကျပ်သဘောမဟုတ်ပဲကိုယ်သဘောနဲ့ကိုပြန်လာမျိုးဖြစ်မယ်ဆိုရင်တော့မှအခြေရကြမဖြစ်နိုင်သေးတဲ့အချိန်မှာဒါဟာမတင့်တော်တဲ့လုပ်ရဖြစ်တယ်ဆိုပြီးကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကဝေဖန်ပြောဆိုထားပါတယ်အရေးပေါ်အကူအညီတွေထိထိရောက်ရောက်မရနိုင်သေးချိန်ပြန်လည်ထူထောင်ရေးတွေမလုပ်နိုင်သေးခင်ဒီလိုကြောင်းတွေပြန်ဖွင့်ဖို့အာဏာပိုင်တွေရဲ့စီစဉ်မှုဟာအကျိုးမရှိတဲ့လုပ်ရဖြစ်လဲစေနာဝင်နဲ့ကူညီသူတွေကရှုံ့မြင်ထားကြတာပါ
အဲ့မှာကျွန်တော်သွားတဲ့မြတ်ရွာလေအကုန်လုံးကလေဒီပြိုပြက်နေတာပဲကျောင်းတွေအကုန်လုံးကဘယ်လုံးမှလည်းနေပြန်မရှိဘူးဘယ်လုံးမှလည်းထားလို့မရဘူးအဲ့တော့သူတို့ဘယ်လိုပြန်ဖွင့်လဲတော့မသိဘူးပေါ့ရာနောက်ပြီးတော့ကျွန်တော်သွားတဲ့ရွာမှာကျုံမော်ပေါ့အဲ့ရွာမှာဟိုအိမ်နောက်ဆုံး26ဆူအဲ့ဒါတွေလည်းတော့ကတည်းကပြန်ဖုတ်လိုက်တာပဲဟာကျောင်းပြချက်နဲ့ဖုတ်လိုက်တယ်ဘာကြောင့်ပြန်ခိုင်းလိုက်မှန်းလည်းမသိဘူးပေါ့နော်သူတို့မေးကြည့်တော့လည်းရေရာမသိဘူးကအတင်းကားပေါ်တက်ဆိုပြီးကားပေါ်တင်တော့မော်တော်ပေါ်တက်ဆိုမော်တော်ပေါ်တင်သူတို့စာလပတ်စာလေးဆိုပြေးလိုက်တယ်ပြောတယ်အဲ့ကျန်တဲ့အထောက်ပံ့တော့ဘာမှမရဘူးအဲ့မှာကလေးတွေစာတယ်ဗျာသူကလေးဆိုတာလည်းနောက်ပြီးဒီတိုင်းကြီးမိဘုံဖားဆောင်ကြံခဲ့တဲ့ကလေးဆိုတော်တယ်ကျွန်တော်သွားတဲ့ယူရမှာကလေးကအဲ့မှာမိဘမဲ့ကလေး10ယောက်ရှိတယ် ဒီကလေးတွေအတွက်ကိုကြည်ကြားမမမလုပ်ပြီးပဲမလုပ်ပြီးပဲနဲ့ဗျာဒီလိုမျိုးကြီးလို့အတင်းတော့ကြောင်းဖွင့်ဖို့လုပ်နေရတော့ဒါကလေးတွေကိုပညာတက်စီခြင်းလို့မဟုတ်ကလေးတွေကိုနှစ်တက်နေရတဲ့တူပဲဗျာ
ကဲစေးလုပ်ငန်းတွေထိထိရရမလုပ်နိုင်သေးခင်နိုင်ငံတကာအကူအညီတွေကိုလည်းအပြည့်အဝမပေးနိုင်သေးချိန်မှာလေဘေးဒုက္ခတွေကိုအာဏာပိုင်တွေကကြောင်းဖွင့်ရသည့်နေရာရင်းပြန်ပို့ဖို့စီစဉ်နေတာကြောင့်ဝေဖန်မှုတွေကလည်းထွက်ပေါ်လာနေတာပါ။မနေ့တုန်းကဆိုရင်လည်းလူခွင့်ရစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ကထောင်ချီတဲ့မုန်တိုင်းဘေးတင်သူတွေကိုအရေးပေါ်ခေါ်လွန်ရနေရာတွေကနေဖယ်ရှားပြီးပျက်စီးမှုတွေရှိခဲ့တဲ့နေရာတွေကိုအတင်းအကျပ်ပြန်ပို့ပေးနေတယ်ဆိုပြီးဝေဖန်ပြောဆိုခဲ့တာလည်းရှိပါတယ်ခင်ဗျာ။